မြန်မာစစ်တပ်ကနေ 7 day နေ့စဉ်သတင်းစာကိုဆွဆွဲထားတဲ့ပုံမှန်131အမှုကိုဇွန်လ29ရက်နေ့ကကျေအေးလိုက်ကြောင်းသတင်းတွေထွက်လာပြီးတဲ့နောက် 7 day သတင်းစာကနေတက်မတော်ကိုတောင်းပန်ထားတဲ့ပန်ကြားလာကိုဒီကနေ့တော့အစိုးရပိုင်သတင်းစာတွေမှာထုတ်ပြန်မှုရှိတယ်လို့မြန်မာစာနယ်ဇင်းအပိုင်းဝိုင်းကပြောပါတယ်။ VOA ကရရှိထားတဲ့အဲ့ဒီပန်ကြားလာမှာတော့သူရဦးရှိမန်းကစစ်တက္ကသိုလ်စင်ညီနောင်တွေနဲ့ပတ်သက်လို့တိုက်တွန်းထားတဲ့တင်းကိုသူတို့အနေနဲ့ညီသည့်ရည်ရွယ်ချက်မျှမပါဘဲရိုးရိုးသားသားဖော်ပြခဲ့ကြောင်းနိုင်ငံတော်နဲ့တက်မတော်ပေါ်မှာနားလည်မှုလွဲမအောင်သွေးထိုးလှုံ့ဆော်တာမျိုးမဟုတ်ကြောင်းအခုလိုနားလည်မှုလွဲမစေခဲ့တဲ့ရေးသားဖော်ပြချက်အတွက်တက်မတော်ကိုတောင်းပန်အပ်ပါကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တိပအခြေဆိုင် BMA ခေါ်မြန်မာသတင်းသမဂ္ဂရဲ့ဥက္ကဋ္ဌဦးမောင်မောင်မြင့်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ်။
7 day သတင်းစာနေပြီးတော့နားလည်မှုဘယ်မှာလို့ပါဆိုတဲ့သဘောမျိုးနဲ့ပြောလိုက်တာအမှန်တကယ်ပြောမှဆိုလို့ရှိရင်တော့လောက်ကုန်မလုပ်သင့်ဘူးတိုးတော်လည်းပဲဒီလိုမျိုးလုပ်ခြင်းအဖြစ်စက်တနာကြည့်လေတော့မယ်တက်မတော်လည်းကြည်ရည်တယ်ဆိုလို့ရှိရင်တော့အခုပြီးသွားတဲ့အနေထားမှာရှိပါတယ်ဒါနဲ့ဘာလို့ပြောဒါဟာအဆုံးအထင်တစ်ခုအနေနဲ့တော့ကြံရတာမှန်ပါပဲတက်မတော်ကနေပြီးတော့ဒီသတင်းစာတော်ကိုအခုလိုမျိုးကိစ္စနဲ့တရားစွဲရတဲ့သဘောဟာမတင့်တော်တဲ့အနေထားမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာဒီလွတ်လပ်တဲ့ဒီမိုကရေစီစနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာမြင်ရလိမ့်ရှိတဲ့သဘာဝမျိုးမဟုတ်ပါဘူး။တကယ်တမ်းကဒီဖြစ်ရဟာဒီဥသိမ်းစိန်နဲ့ဥရွှေမန်းဆိုတဲ့ဒီရင်တော့အကြံဉာဏ်ကိုပြောရေးခေါင်းဆောင်တွေဆိုဥသိမ်းစိန်ကတော့အခုချိန်ဒီခေါင်းဆောင်နေတုံးပေါ့။သူတို့တက်တွင်းခေါင်းဆောင်တွေရဲ့အကွဲအပြေမြင်မှုကိုအကြောင်းပြုပြီးတော့ဒီ7 day သတင်းစာကနေဂျားကနေဝင်ပြီးတော့ကစားခံလိုက်ရတဲ့သဘောမှရှိတယ်လို့ကျွန်တော်မြင်ပါတယ်။
အဲ့တော့နောက်ပိုင်းမြန်မာနိုင်ငံမှာဒီလိုသတင်းမီဒီယာတွေကစစ်တပ်နဲ့ပတ်သက်လာရင်သူတို့ဘက်ကကြောက်သွားမလားစစ်တပ်ကဒီလိုဖိအားပေးထားတဲ့အတွက်နောက်ပိုင်းကြရရိုက်မှုပေါ့နော်ဒီဖြစ်ရကြရရိုက်မှုကိုဆရာဘယ်လိုသုံးသပ်လဲရှင
်အမှန်တကယ်ပြောရမယ်ဆိုလို့ရှိရင်တော့စစ်တပ်အနေနဲ့ဒီသတင်းစာတောင်အခုလိုမျိုးတရားစွဲလိုက်တယ်ဆိုတဲ့ကိစ္စဟာသူတို့တစ်ထဲမှာအာဏာတွေအတိုင်းအတာတစ်စုံတစ်ခုအထိရှိနေတုံးပဲသူတို့မထင်သလိုအနှောက်အယှက်ပေးလို့ရတယ်တရားဥပဒေဆိုတာကိုလည်းပဲသူတို့ကတိတ်ကြီးဆိုက်လာတာမဟုတ်ဘူးဆိုတဲ့သဘောမျိုးနဲ့ပြလိုက်တဲ့သဘောတနည်းပြောမှဆိုရင်တော့အစွဲထုတ်ပြတဲ့သဘောတော့ရှိပါတယ်။အဲသို့တော်လည်းပဲအခုချိန်ကတော့ဒီဟိုအရင်ခေတ်ကနေတော့မတူတော့ဘူးပေါ့နော်။အနေနဲ့အများတော့နိုင်ငံရေးသမားတွေကလည်းပဲစစ်တပ်ကိုကြောက်ရတဲ့ပြည်စာအနေနဲ့များယောပါလာတယ်။လားတူပဲသတင်းစာတွေကလည်းပဲဒီစစ်တပ်ကိုကြောက်ရတဲ့ဆိုပြည်စာအနေနဲ့များယောပါလာတယ်။အဲ့လိုနေထားမျိုးမှာအခုလိုမျိုးတွားပြီးတော့ဖိအားပေးတာမတော်ဖိအားပေးမှုမျိုးတွေတော့မတော်အင်အားသုံးမှုမျိုးတွေရှိတာ။ဆိုတော့ဒီအနေထားမျိုးမှာတော့ကျွန်တော်ထင်တယ်အခုလိုမျိုးသုံးလေးကဟာလားအခုအရေးကြီးပြလိုက်တယ်ဆိုလို့ရှင်တော့တင်းစားတွေကလည်းပဲကိုယ်တင်းကိုကိုပြန်ပြီးတော့ဆင်စားဖြတ်ရမယ်အနေအထားမျိုးပြန်ပြီးတော့ရောက်လာနိုင်ပါတယ်ပြောမှဆိုလို့ရှင်တော့အနည်းဆုံးဦးသိန်းစိန်လက်ထက်တုန်းကတော့အဲ့ဒါတော့အနေအထားကိုပြန်ပြီးတော့ရောက်သွားနိုင်ပါတယ်အဲ့ဒါတော့ဆိုရင်ကြာကောင်းပါလေပြောမှဆိုလို့ရှင်တော့တရားဥပဒေနဲ့ပတ်သက်လို့ရောမီဒီယာနဲ့ပတ်သက်လို့ရောအဲ့ဒါနောက်အလန်းကိုပြန်ထုတ်သွားတဲ့အနေအထားမှာရှိပါတယ
်တင်းတင်းအခြေဆိုင် RSF နေစီမထသတင်းတောက်များအဖွဲ့ကအာရှရေးရာတာဝန်ခံဘန်ဂျမင်အစ်စမီးလ်ကလည်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကမြင့်တက်ခဲ့ပေမဲ့2016ခုနှစ်စစ်တမ်းကောက်ယူချက်အရကျဆင်းသွားတယ်လို့အခုလိုထောက်ပြခဲ့ပါတယ
် Unfortunately last press freedom index in the 2016 press freedom index Burma score
ကမ္ဘာကဘာပဲ2016ခုနှစ်နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စစ်တမ်းထုတ်ပြန်ရမှာမြန်မာနိုင်ငံရဲ့အဆင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကထက်စာရင်ပိုးပြီးတော့ဆိုးရွားနေကြောင်းဖော်ပြထားတာပါဒီရက်လဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအကန့်အသတ်တွေရှိခဲ့တယ်ဆိုတာအပါအဝင်ဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ထိန်းချုပ်ကန့်တတ်မှုတွေရှိနေတယ်ဆိုတာကိုပြသခဲ့ပါတယ်
။ဒါပေမဲ့လည်းလက်ရှိ NLD အစိုးရတည်လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာဖို့မျှော်လင့်ချက်တွေရှိနေကြောင်းဘန်ဂျမင်အစ်စမီးလ်ကဆိုပါတယ်။